မြန်မာနိုင်ငံရဲ့မြို့တော်များများမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဒီကနေ့ဆန္ဒပြပွဲတွေကိုဒုက္ကိုင်တနက်ကိုင်ရဲတွေရောက်ဝတ်တွေကအင်အားအလုံးအရင်နဲ့ပြစ်ခတ်ရိုက်နှက်ဖမ်းဆီးဖြိုခွဲခဲ့ပါတယ်။ ဂျယ်ရီဟာဘယ်လိုထိန်းချုပ်ကန့်သတ်မှုမှမရှိဘဲအတင်းဝင်ရောက်ရိုက်နှက်ပြီးတော့ဖမ်းဆီးတာတွေဆန္ဒပြသူတွေပြေးဝင်ခေါ်လုံတဲ့နေရင်တွေထိဝင်ပြီးလေးခွားနဲ့ပြစ်ဖမ်းတာအိမ်ထဲထိဝင်လာလို့အော်ဟစ်ဒါစီဘီဗီဒီယိုရိုက်တဲ့အင်းရှင်ကိုပါလေးခွားနဲ့လှမ်းပစ်တာတွေကိုဗီဒီယိုတွေကလက်ခံရရှိတဲ့ဗီဒီယိုတွေထဲမှာတွေ့ရပါတယ်။ဝင်ရိုက်တဲ့အထဲမှာရဲတွေတွေမဟုတ် အမျိုးသမီးဟာအချိန်ပေါင်းရောင်းသူဖြစ်ပြီးပြီးခဲ့တဲ့တရက်ကဆန္ဒပြသူတွေကိုသူရောင်းနာတွေအလကားကြွေးခဲ့တဲ့သူဖြစ်တယ်လို့လူမှုကွန်ရက်ပေါ်မှာရေးနေကြတာတွေ့ရပါတယ်။မုံရွာကနောက်တနေရာမှာလဲရဲအင်အားအများပြားဆန္ဒပြသူတွေနောက်ကိုလိုက်ဖမ်းတာမှာအရာဝတ်တွေလဲပါတာကိုဒေသခံတူကဗီဒီယိုကိုပေးပို့ထားတဲ့ဗီဒီယိုထဲမှာတွေ့ရပါတယ်။လူမှုကွန်ရက်မှာပြန်နေတဲ့တပုန်တို့မှာဆိုရင်အမျိုးသမီးတဦးကိုအမျိုးသားရဲနှစ်ယောက်ကလက်မောင်းတစ်ဖက်စီကနေကင်ပြီးဆွဲခေါ်သွားတဲ့အချိန်ဘေးနားမှာစေးပစ္စည်းတွေနဲ့အတူထိုင်နေတဲ့ပရာဟိတကျမ်းမာရေးလှုပ်သားအမျိုးသမီးတဦးကိုနောက်ရဲတယောက်ကတနက်နဲ့တက်တဲ့ချိန်ထားတာတွေ့ရပါတယ်။ပုံရပစ်ခတ်မှုအတွင်းအမျိုးသမီးဆရာဝန်တဦးဒဏ်ရာအပြင်ထံရပြီးအရေးပေါ်ကုသဆောင်မှာကုသပေးနေရတယ်လို့သတင်းရင်းမြစ်တွေက VOA ကိုပြောပါတယ်။ဒီကနေ့ကြောက်တဲ့84ချိန်မြောက်မုံအမျိုးသားနဲ့အထိမ်းအမှတ်ဖြစ်လူမျိုးပေါင်းစုံတပိတ်စစ်ကြောင်းရန်ကုန်မြို့မြင်းနီကုန်းအရမှာစုဝေးပြီးစထွက်ဖို့ပြင်နေချိန်မှာပဲရဲအင်အားအလုံးရင်းနဲ့ပြစ်ခတ်ပြုတ်ခွဲခဲ့ပါတယ်။အဲ့ဒီဖြစ်စဉ်မှာတရင်တော့ဒူအပါအဝင်ခုနှစ်ဦးထက်မနည်းအဖမ်းခံခဲ့ရတယ်လို့အဲ့ဒီမှာရှိနေခဲ့တဲ့ VOA တရင်တော့ကပြောပါတယ်။ဒဝဲနဲ့မြင်းမြို့တွေမှာလည်းအလားတူပြစ်ခတ်ပြုတ်ခွဲတာတွေရှိခဲ့ပြီးစာနာပြသူ6ဦးထက်မနည်းဒဏ်ရာရပြီးတော့ခုနှစ်ဦးတည်းမနဲ့အဖမ်းခံရတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ရဲရိုးပုံနေပြစ်တာကြောင့်ထွက်လာတဲ့မိခိုးလူတွေကိုလည်းတွေ့ရပါတယ်။အဲဒီလိုပြစ်ခတ်ဖြိုခွဲခံရတဲ့ကြားမှာပဲဆန္ဒပြသူတွေဟာအင်အားပြန်စုပြီးရဲတွေရှိနေတဲ့နေရာနဲ့ခက်လန်းလန်းကနေကြေကြော်တန်တွေအော်ဟစ်တချင်းတွေတီးဆိုပြီးဆန္ဒပြကြတာပါပဲ။အနလီမျိုးမာတော့တန်ငါတော်တွေကထိုင်တပိတ်လုပ်ပြီးဆန္ဒပြခဲ့ကြပါတယ်
။အခုချိန်မှာတောက်နေမှဆိုရင်ဦးဇင်းတို့ဖြေလျှောက်ပြီးတော့ဦးဇင်းတို့တောက်ခက်ကြီးဆက်သွားလိုက်ရတယ်။အဲတော့ဦးဇင်းတို့ဟာတောက်ခက်ရဲ့နောက်ဆုံးလူလားမျိုးသက်ဖြစ်ရတယ်။ဦးဇင်းတို့ဟာတောက်ခက်ရဲ့နောက်ဆုံးလူလားမျိုးသက်ဖြစ်ရတယ်။ဒီတောက်ခက်ကိုဦးဇင်းတို့တွန်းလာတော့လေဦးဇင်းတို့ရဲ့အပေါင်းတို့ကလည်းရုံးကြတာလည်းမဟုတ်လား
။အနလီမှာလည်းအိမ်တွေတည်းထိဝင်ပစ်ပြီးအကြမ်းဖက်ဖြိုခွဲဖမ်းဆီးတာတွေရှိခဲ့တယ်လို့ဆန္ဒပြသူတွေကပြောပါတယ်။မြို့အသီးသီးမှာဖမ်းဆီးခံရသူရာပေါင်းများစွာရှိမယ်လို့ခန့်မှန်းထားကြပေမဲ့အရေအတွက်အတိအကျကိုမသိရသေးသလိုဖမ်းခံထားရသူတွေရဲ့အခြေအနေကိုလည်းမသိရပါဘူး။ရန်ကုန်အင်းစိန်ထောင်ထဲကိုစစ်ကား၅စီးနဲ့အတူဖမ်းထားသူတွေအပြည့်တင်ထားတဲ့အချုပ်ကား၁၀စီးဒီညနေပိုင်းမှာမောင်းဝင်သွားတယ်လို့မျက်မြင်တွေ့သူတွေကရယူထားတဲ့တပ်ပုံတွေနဲ့အတူလူမှုကွန်ရက်ပေါ်မှာတင်ထားပါတယ်။မနေ့ပြန်ဖေဖော်ဝါရီလ28ရက်နေ့မှာတော့ #MickDAlliance ဆိုတာနဲ့အတူမြန်မာနိုင်ငံမှာသာမကအိန္ဒိချင်းထိုင်းနိုင်ငံနဲ့အတူဟောင်ကောင်၊တိုင်ဝမ်၊အိန္ဒိယနိုင်ငံတို့မှာဆန္ဒပြပွဲကြီးတွေဆင်နွှဲကြဖို့နှိုးဆော်ထားကြပါတယ်။